KNPP တပ်ဖွဲ့ဝင်3ဦးနဲ့အရတား2ဦးအသတ်ခံရတဲ့ကိစ္စအပေါ်ကန့်ကွက်ဆန္ဒပြခဲ့လို့ဖမ်းဆီးခံထားရတဲ့ကြရားပြည်နယ်ကတမကအဖွဲ့ဝင်စုစုပေါင်း5ဦးကိုဒီကနေ့လွန်ကောမြို့နယ်တရားရုံးကနေစစ်ဆေးပြီးတရားစီရင်ချက်ချမှတ်ခဲ့ပါတယ်။တရားရုံးကနေငွေဒဏ်3000ပြည်ထောင်ချမှတ်ခဲ့ပေမဲ့လည်းဒဏ်ငွေမဆောင်တဲ့အတွက်ထောင်ဒဏ်ရ20ကျခံခဲ့တယ်လို့တရားရုံးမှာတက်ရောက်နားထောင်သူတွေကပြောပါတယ်။ဂျင်းနီတမကအဖွဲ့ဝင်5ဦးအဖမ်းစည်းခံတရားစွဲဆိုခံရတဲ့အပေါ်အမြန်ဆုံးပြန်လွတ်ပေးဖို့ကျင်းမီလက်နက်ကိုင်အဖွဲ့တွေကနေတောင်းဆိုခဲ့တယ်လို့တရားမျှတမှုမဖော်ဆောင်နိုင်တဲ့အခြေအနေကြောင့်ကြားပြည်နယ်လွတ်တော်ရေးရအရက်ဘက်ကိုယ်စားလှယ်၄ဦးဆန္ဒပြနှုတ်ထွက်ခဲ့ပါတယ်ဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းတင်တော်နိုင်ကွန်းအင်ကအပြည့်အစုံပြောပြပေးမှာဖြစ်ပါတယ်ရှင
်ဟုတ်ကဲ့ပါကရင်ပြည်မျိုးသားသုတ်သက်ရေးပါတီ KNPP စစ်ဖွဲ့ဝင်၃ဦးနဲ့အရတားသူအသက်ခံရမှုနဲ့ပတ်သက်ပြီးဆန္ဒဖော်ထုတ်မှုနဲ့တရားစွဲဆိုခံစားရတဲ့ကရင်ပြည်သမဂ္ဂဖွဲ့ဝင်၅ဦးကိုဒီကနေ့မှာကြားပြည်နယ်လွိုင်ကုံမြို့နယ်တရားရုံးမှာအမိတ်စီရင်ချက်ချလိုက်ပြီးလို့ကရင်မျိုးသားပါတီဥက္ကဋ္ဌခွန်ပီထူးကခုလိုပြောပါတယ်
ဘမတကူအတိုင်းမနာ24နာရီစကေဒင်းကြတာသင်ရှိတဲ့အပြည့်ကြောင့်မနာပုံမှန်အစကူနဲ့တရားဆွဲပြီးမှမနာအမေချာအတောင်ကြီးတုံးတောင်းဆောက်ခဲ့တယ်။ဒါမဲ့ဒီနေ့တွေကသူတို့တောင်းဆိုဆန္ဒပြတာကအမှန်တရားဖြစ်တဲ့အတွက်အတောင်ကြီးလည်းမဆောင်နိုင်ဘူး။အတောင်ကြီးမဆောင်တဲ့ပြည်ခေါင်းဆောင်ရဲ့အဖွဲ့ကအတက်ခံနေပါလိမ့်မယ်
။ပြည်ထောင်စီရင်ချက်ချမှတ်ခံရတဲ့ဂရင်လီသမဂ္ဂဖွဲ့ဝင်၅ဦးဟာမိသားစုဝင်နေနဲ့သွေးခွေးမရသေးတဲ့အချိန်မှာရှိနေတယ်လို့ရှေ့ဆက်ယူခံဝင်မဝင်ကတော့မပြောနိုင်သေးကြောင်းကြားမျိုးဆက်တဲ့ဖွဲ့ခေါင်းဆောင်ခွန်တန်းကအခုလိုပြောပါတယ
်။ဒါမိသားစုနဲ့သွေးခွေးပေးမယ်ဆိုရင်သူစမပေးတော့အခုဆောင်ရွက်တဲ့ပြင်ဆင်ချက်မှာဆောင်ဝါမှာနည်းရေးရေးလို့ရှင်းနေရတော့နောက်ထပ်ညီငယ်တွေနဲ့မိသားစုတွေကအဆောင်တော်ပိတ်သွားပြီးမှရေးနေတယ်လို့ဒီကင်းချင်းရပါအယူခံတော့ဝင်ဖို့လောက်မရှိတော့ဘူးဒါပေမဲ့ပြည်သားလမ်းပြတ်တဲ့တွေကိုသူမိသားစုတွေနဲ့ပြခွင့်ရအောင်ဆိုတော့လေ
ကြရပြည်နယ်ကျောင်းသားသမဂ္ဂဖွဲ့ဒီရင်ဒီပြည်တောင်သူလယ်ရမသမဂ္ဂဖွဲ့လူငယ်များသမဂ္ဂဖွဲ့ဝင်၅ဦးဟာဒီဇင်ဘာ20ရက်နေ့ကကြရပြည်နယ်ရှားတော်မြို့နယ်ကရင်လီမြို့သားသုတ်သက်ရေးပါစီ KNPP အဖွဲ့ဝင်၃ဦးနဲ့အရသာသူဦးကိုမြန်မာသမ္မတော်ကနေတားလိုက်တယ်နဲ့ပတ်သက်ပြီးဒီဇင်ဘာ22ရက်နေ့ကဆန္ဒပြခဲ့မှုမှာဥဆောင်သူတွေဖြစ်ဖမ်းဆီးခံရပြီးဒီကနေ့မှာပြည်သားချမှတ်ခံရတာလည်းဖြစ်ပါတယ်အဖန်စီကံကရင်နေသမကဖွဲ့ဝင်၅ဦးကိုတရားစွဲဆိုရာကလည်းကျွင်းချင်းမရှိအမြန်ဆုံးနှုတ်ပေးဖို့လက်နက်ကငင်းရရဲဘွဲတွေဖြစ်တဲ့ကရမ်းပြည်တစ်ပါတီနဲ့ကလာလာသကောကရင်နေပြည်လူမျိုးပေါင်းစုံပြည်သူလူမျိုးရေးသားဦးလူကနေဒီကနေ့မှပူးတွဲကြေညာချက်ထုတ်ပြန်တောင်းဆိုခဲ့တယ်လို့ကရမ်းပြည်တစ်ပါတီဗဟိုကော်မတီဝင်ဦးစိုးနိုင်ကပြောပါတယ်
ကံဆိုင်ရတဲ့9ယောက်ကဆန္ဒပြရတာပေါ့လေဒီလိုတွေ့မိမိနဲ့လာမချိကောင်းပေါ့လေကျွန်တော်တို့ဝိုင်းဝန်းတော့တာမဆုံးချင်းချင်းချင်းများဆုံးလူတွေကအားတောင်းဆိုတာပါဗျဒီမှာပြည်တိုင်းပြည်မျိုးဆိုရင်ဒီဒေသတွင်းနဲ့စုရင်ချချမှုတွေလူများလာနိုင်တယ်ပေါ့လေ
ကရင်လူမျိုးသားသုတ်သက်ရေးပါစီ KNPP ဖော်ဝင်၃ဦးနဲ့အရတားသူအသက်ခံရမှုနဲ့ပတ်သက်ပြီးဆန္ဒဖော်ထုတ်တဲ့လူငယ်9ဦးကိုတရားစွဲဆိုဖမ်းဆီးခံရမှုအပေါ်တရားမျှတစွာမဖော်ဆောင်နိုင်တဲ့ကြားပြည်နယ်ဆိုရကိုယုံကြည်မရှိလို့ဗုဒ္ဓဦးနေတုံးကလွှတ်တော်ရပ်ပတ်ကိုယ်စားလှယ်၄ဦးနှုတ်ထွက်စာတင်ထားတဲ့ဖြစ်စဉ်တွေလည်းဖြစ်ပေါ်ခဲ့ပါတယ်။ဒီအချိန်လေးကိုကိုယ်တိုင်နှုတ်ထွက်ခဲ့တဲ့ကြားပြည်နယ်လွှတ်တော်တိုင်စာပြစ်စာလိတ်လာဆန်းစစ်ရေးကော်မတီဝင်ခုတူးတွေကခုလိုပြောပါတယ
်အမတရားကိုလူငယ်တွေနဲ့တူပေါ်ထုံရမယ်အစားပေါ့အဲ့ဒီအမတရားကိုပေါ်ထုံနေလို့လေတရားဆွဲတယ်လူတမှုကိုကျွလို့နေတဲ့လူတွေကတော့သူအားလဲမထီရမကြရဒီနယ်ဆွေရနေတဲ့တရားဥပဒေစုံမမှုရရှိအောင်ပြေကြုံနေတဲ့သူတွေကိုပတ်ပုတ်ကူညီနဲ့အစားညီမှုကလည်းပြက်ခွက်တယ်တော့ဥပဒေစုံမမှုကိုပေါ်ထုံနေမှာပြက်ခွက်တဲ့အတွက်ကျွန်တော်အနေနဲ့အားမလို့အားရဖြစ်ခဲ့တဲ့ဒီရေးရကွန်မတီကနေဒီလောက်ထွက်လာကြည့်ရတာ
KNPP သက်ဖွဲ့ဝင်၃ဦးနဲ့ရသသူစိတ်ဆုံးမှုနဲ့ပတ်သက်လို့မြမတမတော်ကလည်းစစ်စစ်နေဆက်ဖြစ်ပြီးဘယ်လိုအရေးယူကင်ကြွယ်မလဲဆိုတာကိုတော့မသိရှိသေးဘူးလို့ KNPP လွယ်ကော်ဆက်ဆံရေးရုံးတာဝန်ခံကပြောပါတယ်။ KNPP ဟာမြန်မာအစိုးရနဲ့ ANC လက်မှတ်မရေးသေးနိုင်သေးတဲ့ UNSC ကိုညညတော်တိုင်းသားလူမျိုးများဖက်ဒရယ်ကောင်စီဖွဲ့ဝင်ဖြစ်တယ်လို့အခုလိုဖြစ်ပေါ်ခဲ့တဲ့ပြဿနာကြောင့်ငင်းချင်ရေးလုပ်ငန်းစဉ်တွေဟာသာဖြစ်စေနိုင်တယ်လို့လည်း UNSC ခေါင်းဆောင်တွေကလည်းသုံးသပ်ထားပါတယ်ခင်ဗျာ။